ကိုဝင်ဆောင်မိခင်လောင်းတွေရဲ့ကိုဗစ် -19 ရောဂါနဲ့ပတ်သက်တဲ့စိုးရိမ်မှုတွေသိထားတဲ့အချက်တွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကန့်နဲ့အက်ရှ်ဖတ်မြို့ဝီလျံဟာဗီဆေးရုံကမိရက်နဲ့သားဖွားအထူးကုဒေါက်တာခရစ်စတီနာအောင်ကိုကျမဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ်။လောလောဆယ်ကိုဗစ် -19 ရောဂါနဲ့ပတ်သက်လို့သူ့ရဲ့ကိုဝင်တဲ့မိခင်လူနာတွေအများဆုံးမေးကြတဲ့မေးခွန်းတွေနဲ့စိုးရိမ်မှုတွေကိုပထမဆုံးမေးကြည့်တဲ့အခါမှာဒေါက်တာခရစ်စတီနာအောင်ကအခုလိုစပြောပြပါတယ်။
မိခင်နိုင်မိခင်နိုင်ကတော့သူတို့ကလေးကိုအစိတ်ပူဆုံးပေါ့နော်စိတ်ပူတဲ့အထဲမှာသူတို့ဟိုကိုဗစ်ဖြစ်လာတယ်ကိုရိုနာဗိုင်းရပ်စ်ရလာတယ်ဆိုရင်သူတို့ကလေးရောဘလို့ affected ဖြစ်မလဲဆိုတဲ့မေးခွန်းတွေမေးကြတယ်အခုလောလောဆယ်မှာတော့မသိကြသေးဘူးလို့ပြောရမှာပေါ့နော်ဟိုယောဂါကလည်းရှာဖွေတွေးရှိတာလာပိုင်းမဲ့ရှိသေးတယ်ဆိုတော့ကလေးတွေကိုဘလို့ affect ဖြစ်လဲဆိုတာသိချာမသိရသေးဘူး
အဲ့တော့အဲ့လိုအခြေအနေမျိုးမှာကိုယ့်ဘက်ကဘလို့အကောင်းဆုံးအကြံပေးနိုင်တယ်သူတို့ဘလို့မျိုးရှင်းပြပါလဲရှင့
်တရုတ်ပြည်ကဒေတာအရာသူတို့ရှင်ရှင်းပြရတာပေါ့နော်အဲဘလို့ပြောလဲဆိုတော့တရုတ်ပြည်မှာမွေးလာတဲ့ကလေးတွေတော်တော်များများကောင်းကောင်းမွန်မွန်ရှိတယ်ဟိုမွေးပေးနိုင်တယ်ဒါပေမဲ့တော်တော်များများလည်းဟိုဗိုက်ခွဲပြီးမွေးကြတဲ့ကလေးတွေများတယ်သူတို့ဘာဖြစ်လို့ဗိုက်ခွဲပြီးမွေးရလဲဆိုတဲ့ဟိုဒေတာကတော့တိတိချာချာအပြည့်မရှိဘူးပေါ့နော်
အဲ့တော့လက်ရှိဆရာမတို့ကရောဒီကိုယ့်ရဲ့လူနာတွေကိုခွဲမွေးဖို့အားပေးလာဘယ်လိုမျိုးအကြံပေးပါလဲရှင
့်ဟိုတခုစိတ်ဝင်စားစရာရှိတာကတော့လေကိုဗစ်ရှိတဲ့ဗိုက်ကြီးတွေတော်တော်များများဟို symptom အရပြောရမယ်ဆိုရင်တိတ်ပြီးတော့ severe မဖြစ်ဘူးခံစားရတာတွေကတိတ်မများတဲ့အတွက်ဗိုက်ခွဲမွေးဖို့မွေးရမယ်ဆိုပြီးတော့အဲ့လိုတော့မရှိဘူးဥပမာသူတို့မှာအောက်ဆီဂျင်မလိုဘူးအသက်ရှူတာလွယ်လွယ်ကူကူရှိတယ်ဆိုရင်ရိုးရိုးမွေးဖို့ပဲတိုက်တွန်းပါတယ
်ဟိုတော်တော်များများစိုးရိမ်နေကြတာပေါ့နော်ဒီကလေးမွေးတဲ့အချိန်မှာကို့မှာဒါဟိုကိုဗစ်မရှိတဲ့မိခင်တွေပေါ့တာမန်မိခင်တွေအနေနဲ့ကလေးမွေးတဲ့အချိန်မှာဒီယောဂါမကူးအောင်ရောအကောင်းဆုံးဘယ်လိုမျိုးကာကွယ်နိုင်မလဲဘယ်လိုနည်းတွေကိုလုပ်လို့ရှိရင်ဒီယောဂါမဝင်နိုင်ဘူးလို့ရောပြောနိုင်ပါလဲရှင့်
ကလေးမွေးတဲ့အချိန်မှာတော့ဘယ်လိုကာကွယ်ရရင်ကောင်းဆုံးလဲဆိုတော့ဖြစ်နိုင်လို့ရှိရင်တယောက်အခန်းမာမွေးဖို့ဒါမှလည်းလူတွေဝင်းကျင်တဲ့ဟိုနည်းနည်းဝဝေးရှင်ဆောင်နေရမှာလေတယောက်ခန်းထဲမှာမမွေးနိုင်ဘူးဆိုရင်တော့တကရင်နဲ့တကရင်ကိုဟို2မီတာချားပြီးတော့ထားနိုင်ရင်အကောင်းဆုံးပေါ့နော်ပြီးတော့ဒီလက်ဆေးဖို့ဟာတော့အမြဲတမ်းပြောပြောနေရတာပေါ့ဒါဘာလို့လဲဆိုတော့တမန်ချင်းချင်းနေနိုင်မှသာဒီယောဂါကိုမကူးဆက်နိုင်ပါလေမွေးချင်းစာကလေးကိုကြတော့တတိထားရမှာတခုကတော့ဟိုမိခင်နှိုးတိုက်တဲ့အခါကျရင်ပေါ့နော်ကိုကကိုဗစ်ရှိနေတဲ့မိခင်ဆိုလို့ရှိရင်ဟို face mask လေးဝတ်ပြီးတော့ကလေးကိုတိုက်ဖို့ဒါမှမဟုတ်ကိုကအရန်ကိုဟိုစိုးရိမ်မှုရှိတယ်ပေါ့နော်ကလေးကိုရှိရနေကူးသွားမှာကိုစိုးရိမ်နေဆိုလို့ရှိရင်လဲမိခင်ရဲ့နှိုး express လုပ်ပြီးတော့ယောဂါမရှိတဲ့တခြားတယောက်ကိုကူတိုက်ဖို့ပြောဖို့ပေါ့နော်အဲ့လိုတော့အကြံပေးပါတယ်ဒီမှာ
ခုနဆရာမပြောသားတဲ့အထဲမှာဆိုရင်အမေမှာကိုဗစ်ယောဂါရှိနေပေမဲ့လည်းကလေးကိုမွေးလာတဲ့ကလေးကိုကိုယ်တိုင်နှိုးတိုက်နိုင်တယ်လို့ပြောသွားတယ်ဆိုတော့ဘာလို့လဲဆိုတော့အမေရိကန်မှာကြတော့တကယ်လို့ကိုဗစ်ရှိတဲ့အမေကမွေးတဲ့ကလေးကိုသူကဆေးရုံတော်တော်များများချက်ချင်းနှစ်ပတ်ခေါ်သွားပြီးတော့အမေနဲ့ခွဲပြီးထားတယ်လေဆိုတော့အဲ့တော့ဗြိတိန်နိုင်ငံမှာကြတော့အမေနဲ့ကလေးကိုမခွဲဘူးဆိုတဲ့သဘောလားရှင့်
ဟုတ်ကဲ့ဒီမှာဘယ်လိုယူဆလဲဆိုတော့ကလေးနဲ့အမိခင်ကိုများသောအားဖြင့်လေမခွဲခြင်းဘူးဘာဖြစ်လို့လဲဆိုတော့ခွဲလိုက်တယ်ဆိုလို့ရှိရင်စိတ်တကြဆင်းမှုယောဂါအမေရှိမှာဖြစ်နိုင်လာတဲ့အရေးချင်းမျိုးပို့ဖြစ်သွားမယ်ပြီးတော့အမိခင်နဲ့ကလေးရဲ့ဘောနာလည်းတိတ်ပြီးမကောင်းဘူးပေါ့နော်အဲ့အချိန်မှာမိခင်ရဲ့နှိုးထွက်တာတို့ဘာလို့လဲ effect ဖြစ်နိုင်နေကြောင်းမလို့အမိခင်နဲ့ကလေးကိုမခွဲဘူး covid positive အမေတွေမွေးတဲ့ကလေးရလည်းတော်တော်များများကျန်းမာရေးကောင်းတဲ့အတွက်မလို့ကလေး neonatal unit တို့ special care unit တို့ခေါ်သွားဖို့မလို့ပေါ့နော်အဲ့ဒီအကြောင်းမလို့မိခင်နဲ့ထားတာများတယ်မိခင်ကိုလည်းဟိုအမေနှိုးတိုက်ဖို့တိုက်တွန်းတယ်
လက်ရှိမှာတော့ဒီအသက်ရှူလမ်းကြောင်းကလာတဲ့ထွက်တဲ့တွေးရည်တို့နှာရည်တို့ကနေတဆင့်ပဲကိုရိုနာဗိုင်းရပ်စ်ကိုကူးတယ်ဆိုပြီးတော့လောလောဆယ်မှာသိထားကြတယ်ပေါ့လေဆိုတော့နှုတ်ရည်ကနေတဆင့်ကူးတယ်ဆိုတာမျိုးတော့လောလောဆယ်အထိမသိသေးဘူးထင်တယ်เนาะဆရာမတို့ကအဲ့ဒါဘယ်လိုမျိုးရှင်းပြနိုင်လဲရှင
်းဟုတ်ကဲ့ပါဟိုနှုတ်ရည်ထဲမှာသူတို့ကြည့်တဲ့အခါမှာဒီပိုကိုဗစ်ပိုမတွေ့ကြဘူးလို့အခုလောလောဆယ်မှာတော့ပြောပါတယ်နောက်ဘာတွေ့လာမလဲတော့စောင့်ကြည့်ရအောင်ပါပေါ့နော
်ဗြိတိန်နိုင်ငံကန့်နဲ့အက်ရှ်ဖတ်မြို့ဝီလျံဟာဗီဆေးရုံကမိရက်နဲ့သားဖွားအထူးကဒေါက်တာခရစ်စတီနာအောင်ကိုကျွန်မဆုမြတ်မောဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။